မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးပေးတဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယာဟာကချင်ပြည်နယ်ကိုဒုတိယအကြိမ်မြောက်တွားရောက်ခဲ့ပါတယ်။နှစ်ရက်ကြာတဲ့ဒီခီးစဉ်တွင်ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့သလိုကချင်ဒေသတွင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့တာပါ။သံတမန်ကြီးစကော့မာစီယာရဲ့ပြည်ကြီးနာခီးစဉ်အကြောင်းကိုစီသူကနေသတင်းပေးပို့ထားပါတယ်။
တိုက်ပွဲတွေဆက်ဖြစ်နေတဲ့ကချင်ဒေသမှာငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့အားပေးကူညီတဲ့အနေနဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ဝိုင်းမော်မြို့နယ်ကစစ်ဘေးရှောင်စခန်းတွေကိုတွားခဲ့တာလို့အမေရိကန်တန်ယုံရဲ့လက်ထောက်ပြည်သူ့ရေးရာအရာရှိအာယာနီမန်ရင်းကအခုလိုပြောပါတယ
် So Ambassador Marcial is returning to Kachin State for the second time. He visited Michina from February 7th to 8th.and met with a wide range of people including
တမချင်းပြည်ရှင်ဟာကချင်ပြည်နယ်ကိုဒုတိယအကြိမ်မြောက်သွားခဲ့တာပါတမချင်းကဖေဖော်ဝါရီလ9ရက်နေ့ရှိရနေ့အထိမြစ်ကြီးနားမြို့ကိုသွားတာပါကချင်ဒေသနယ်ကာလရှည်ကြာရှိနေခဲ့တဲ့ဆက်ဆံရေးကိုရောငြိမ်းချမ်းရေးအတွက်ပါအမေရိကန်ပြည်ထောင်စုကအားပေးထောက်ခံတာကိုပြသတဲ့အနေနဲ့အဲ့ဒီမှာရှိနေတဲ့နိုင်ငံရေးအတိုင်းဝိုင်းနဲ့ရောလူမှုအဖွဲ့အစည်းတွေကဥဆောင်သူတွေနဲ့ပါအတော်လေးဆုံဆုံလင်းလင်းတွေ့ဆုံခဲ့ပါတယ်။ကချင်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာနဲ့အကူအညီမရနိုင်တဲ့တိမ့်နဲ့ချီတဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးဖို့အခက်အခဲရှိနေတဲ့အကြောင်းတွေကိုကြားသိခဲ့ရပါတယ်
။တမတ်ကြီးရဲ့အခုခီးစဉ်ဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုအမေရိကန်ကအကူအညီပေးနေတာရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့အာယာနီမန်ရင်းကအခုလိုဆက်ပြောပါတယ်။
The United States remains focused on the peace process in Myanmar and we're eager to support
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်အာရုံစိုက်လှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံသားတိုင်းအတွက်ငြိမ်းချမ်းရေးဆောင်ရွက်နေမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့စိတ်အားထက်သန်စွာကူညီပံ့ပိုးပေးလိုပါတယ်
။ American တမကြီးစကော့မာစီရဲ့မြစ်ကြီးနားခီးစဉ်ပထမနေ့ဖေဖော်ဝါရီလ9ရက်နေ့မှာကချင်ဒေသတွင်းကငြိမ်းချမ်းရေးဆောင်ရွက်နေသူတွေအပြင်လူမှုရေးလုပ်ငန်းတွေကိုလက်တွေ့ကွင်းဆင်းဆောင်ရွက်နေသူတွေနဲ့တွေ့ဆုံခဲ့တာပါ။ကချင်ပြည်နယ်မှာကြုံတွေ့နေရတဲ့အခြေအနေတွေကိုတာမတ်ကြီးနဲ့ဆွေးနွေးခွင့်ရခဲ့တယ်လို့တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းဆက်ညှိနှိုင်းရေးအဖွဲ့ဗဟိုရဲ့ကချင်ပြည်နယ်တာဝန်ခံဒေါ်ဒွဲဘူးကပြောပါရစေ။
တိုက်ပွဲဖြစ်နေတဲ့နေရာတွေမှာဖြစ်နေတဲ့မလုံခြုံမှုတွေရောဒီမျိုးပေါ်မှာဖြစ်နေတဲ့မလုံခြုံမှုတွေရောပေါ့နော်။အဲကျမတို့ရဲ့ကချင်ပြည်နယ်ရဲ့အခြေအနေပေါ့နောက်ပြီးဒီတိုင်းရင်းသားလက်နက်ကိုင်တွေရဲ့အခြေအနေကျမတို့ပြည်သူတွေရဲ့အခြေအနေအဲ့ဒါဒီကိုသူတို့အဲရဲ့အမြင်တွေကိုသူနဲ့ပွန့်ပွန့်လင်းလင်းဆွေးနွေးကြတယ်သူဘက်ကလည်းပြန်ပြီးသုံးသပ်ဆွေးနွေးတာလေးတွေရှိတယ်ပေါ့နော်ကျမတို့ဘလို့ဆက်လုပ်သင့်တယ်ဆိုတာလေးတွေအကြံပြုတာလေးတွေရှိပါတယ်ရှင
်တမတ်ကြီးနဲ့တွေ့ဆုံစဉ်မှာမြေယာတရားစာတတဘာဝပတ်ဝန်းကျင်ကိစ္စတွေအပြင်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအစိုးရနဲ့တက်မတော်ကိုတိုက်တွန်းစီရင်တဲ့အချက်တွေကိုလည်းပြောပြခွင့်ရခဲ့တယ်လို့ဒေါ်ဒွဲဘူးကပြောပါတယ်ငြိမ်းချမ်းရေးဖြစ်စဉ်နဲ့ကချင်ဒေသတွင်းအဖြစ်အပျက်တွေနဲ့ပတ်သက်လို့တမကြီးပြောပြတဲ့အကြံပြုချက်တွေကိုဒေါက်တွဲဘူးကအခုလိုပြန်ပြောပြပါတယ်
။အာသူအကြံပြုချက်ကတော့ဒီလိုမျိုးကျမတို့ငြိမ်းချမ်းတဲ့ဖြစ်စဉ်တွေပေါ့နော်ပြီးလို့ရှိရင်ကျမတို့ရဲ့ဆောင်ရွက်ရမယ့်အချက်တွေဆုံးဖြတ်ရမယ့်ကိစ္စရပ်တွေကတော့ဒါအဲကျမတို့အแทမှာပဲရှိတယ်။ကျွန်တော်တို့အချင်းချင်းပဲဒါကိုပေါ့နော်ဆွေးနွေးညှိနှိုင်းပြီးအဖြေထားမှာဖြစ်တယ်။သူတို့ကတော့ဒီကျမတို့ရဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုအမြဲတမ်းသူတို့ကတော့ကူညီပေးနေမယ်လိုအပ်တဲ့နေရာတိုင်းမှာကူညီပေးနေမယ်အဲဘယ်တော့မှကျမတို့မခံထားဘူးပေါ့နော်စိတ်မကောင်းနဲ့ဖြစ်ရပါတယ်ပေါ့ဒီကျမတို့ရဲ့ကချင်ပြည်နယ်ရဲ့အခြေအနေကျမတို့လည်းပြစ်မထားပါဘူးဆိုတဲ့အတောင်းနေလဲပြောတဲ့အခါကျမတို့လည်းအင်မတန်အားရပါတယ်ဘာလို့လဲဆိုဒီအချိန်မှာကျမတို့ကအဲတိုက်ပွဲတွေကတော်တော်ပြင်းပြင်းထန်ထန်ဖြစ်နေတယ်လူရင်းနဲ့အဲဘုံကျဲတိုက်တာတွေလည်းလုပ်နေတယ်ပြည်သူတွေလည်းတော်တော်ဒုက္ခရောက်နေတယ်ပေါ့နော
်တမကြီးစကော့မာစီဟာခီးစဉ်ရဲ့ဒုတိယနေ့ဖေဖော်ဝါရီလ10ရက်နေ့မှာဝိုင်းမော်ဒေသကစစ်ဘေးရှောင်ဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့ပြီးတော့စစ်ဘေးရှောင်ပြည်သူတွေနဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်တန်ယုံကပြောပါရယ်တမကြီးစကော့မာစီဟာ2016ခုနှစ်စက်တင်ဘာလနှောင်းပိုင်းမှာကချင်ပြည်နယ်ကိုပထမခီးစဉ်အဖြစ်တွားရောက်ခဲ့ပြီးတော့ပြည်နယ်အစိုးရခေါင်းဆောင်တွေအပြင်ငြိမ်းချမ်းရေးဆောင်နေသူတချို့နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ
အမေရိကန်တန်မကြီးရဲ့ကချင်ခီးစဉ်ကြောင်း VOA သတင်းတော့ကိုစီသူတင်ပြခဲ့တာပါ